တော်ရရှိမှာခင်ဗျာမြန်မာနိုင်ငံဟာမစင်းရဲတင်မဲ့ကမ္ဘာပေါ်မှာအမွဲဆုံးနိုင်ငံတစ်ခုဖြစ်နေရတာနိုင်ငံသားဝင်ငွေတွေနှစ်စဉ်အမြောက်အများရနေပေမဲ့လည်းတိုင်းပြည်ရဲ့ရေရှည်စီးပွားရေးဖွံ့ဖြိုးမှုနဲ့ပြည်သူတွေရဲ့မျက်နှာကိုမကြည့်တဲ့စစ်အစိုးရကြောင့်တိုင်းပြည်တိုးတက်မှုမရှိသလိုအနာဂတ်အလားအလာအတွက်လည်းမကောင်းဘူးလို့ပါမောက္ခရှောင်းတန်နဲ့ရဲ့စီရင်ခံစာတက်မှအဓိကထောက်ပြထားပါတယ
် The Burmese government has lots and lots of money but it chooses not to spend that money in ways that could both further economic
မြန်မာစစ်အစိုးရမှာငွေတွေအမြောက်အများရှိနေပါတယ်ဒါပေမဲ့အဲ့ဒီငွေတွေကိုတိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုအတွက်အမှန်တကယ်အထောက်အကူပြုမဲ့နေရာတွေမှာရောပြည်သူတွေရဲ့ဘဝတွေတိုးတက်မှုရရှိလာမဲ့နေရာတွေမှာပါတုံးဆွဲတာမျိုးမရှိပါဘူးအဲဒီအချက်ကြောင့်ပဲလက်တလုံးစီးပွားရေးထိခိုက်နေရတယ်လို့ရှေ့အလားအလာအတွက်လည်းမကောင်းဘူးလို့အခုအစည်းအဝေးခန်းစားတက်မှာအဓိကအချက်အနေနဲ့ထောက်ပြထားတာဖြစ်ကြောင်းပါမောက္ခရှောင်းထန်နဲပြောသွားခဲ့တာပါအဒီလိုဆိုရင်အဲ့ဒီငွေတွေဘယ်ရောက်ကုန်ပါပြီလဲဘယ်နေရာတွေမှာအဓိကတုံးဆွဲနေပါသလဲ
Well most of it is actually kept right out of the public account
အဲ့ဒီငွေတွေဟာပြည်သူဗန်နာငွေစင်းတဲ့ကိုရောက်မလာပါဘူးလျှို့ဝှက်ထားပြီးမြောက်ကိုရီးယားနဲ့ပူးတွဲအကောင်အထည်ဖော်နေတဲ့နျူကလ িয়ার စီမံကိန်းတွေရုရှားနိုင်ငံက MIG 29အမျိုးအစားစစ်တိုက်လေယာဉ်တွေဝယ်ယူမှုပြီးတော့စစ်လက်နက်တွေတိုးချဲ့ဝယ်ယူမှုတွေမှာသုံးစွဲနေတာပါဒီငွေအများစုဟာတိုင်းပြည်စီးပွားရေးတိုးတက်မှုကိုအထောက်အကူပြုမဲ့နေရာတွေမှာသုံးတာမျိုးမရှိပါဘူး
lots of needs for instance it spends less on health and education
မြန်မာနိုင်ငံဟာလူအကျက်အင်မတန်များတဲ့နိုင်ငံတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံရဲ့ကျန်းမာရေးပညာရေးစတဲ့ကဏ္ဍတွေရဲ့ငွေလူအကျက်ဟာအာရှပစိဖိတ်နိုင်ငံတွေထဲမှာအများဆုံးလို့ဆိုနိုင်ပါတယ်စေအစိုးရကလည်းဒီကဏ္ဍတွေမှာငွေကိုအ ਨੇ ဆုံးသုံးစွဲနေပါတယ်လူသားအရင်းမြစ်ဖွံ့ဖြိုးရေးအတွက်အဲ့ဒီကဏ္ဍတွေမှာငွေများများသုံးဖို့အင်မတန်အရေးကြီးပါတယ်ဒါပေမဲ့စေအစိုးရကအဲ့ဒီကဏ္ဍတွေမှာသုံးတဲ့ငွေကငွေမသုံးတဲ့အတွက်လက်တလုံးမှာလူသားအရင်းမြစ်တွေကိုဖျက်ဆီးပစ်နေတယ်လို့ဖြစ်နေပါတယ်။အနာဂတ်အတွက်လည်းပညာရေးမှာရင်းနှီးမြှုပ်နှံသုံးဆွဲတာမျိုးမရှိတဲ့အတွက်ရှေ့အလားအလာအနာဂတ်ကိုပါဖျက်ဆီးနေတယ်လို့ပြောရမှာပါ။ဒါ့အပြင်အရေးကြီးလို့အချက်တစ်ခုဖြစ်တဲ့အခြေခံအဆောက်အုံတွေမှာရင်းနှီးမြှုပ်နှံမှုမရှိတာပါ။ဥပမာတစ်ခုပြောရမယ်ဆိုရင်ပြည်သူတွေကြုံတွေ့နေရတဲ့ဆက်စင်မီမလုံလောက်တဲ့ပြဿနာကိုဖြေရှင်းပေးတာမျိုးတောင်မရှိပါဘူးလို့ပါမခတာနဲ့ကသုံးသပ်သွားခဲ့တာပါ။ဒါ့အပြင်တိုင်းပြည်မစင်းရဲတဲ့မစင်းရဲနေရတာဟာစစ်အစိုးရရဲ့မူဝါဒမှားယွင်းမှုတွေကြောင့်လို့ပါမခဒါနောကထောက်ပြပါတယ
် And in fact of course at one point Burma was richer than Thailand but now the country is even poorer than
မြန်မာနိုင်ငံဟာဒေတာတွင်းကကမ္ဘောဒီးယားနိုင်ငံထက်တောင်မွဲတည်နေပါပြီလူတဦးချင်းရဲ့ဝင်ငွေဟာကမ္ဘာမှာအနှိမ်ဆုံးပါအမေရိကန်ဒေါ်လာ400ဆွန်းဆွန်းလောက်ပဲရှိပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းစီးပွားရေးတွေဆွေးယူကြဆင်းနေပါတယ်အဲတကယ်တမ်းဆိုရင်မြန်မာနိုင်ငံဟာအိန္ဒိယထိုင်းနိုင်ငံထက်တောင်ချမ်းသာတဲ့နိုင်ငံအဖြစ်ကနေအခုဆိုရင်ကမ္ဘောဒီးယားထက်တောင်ဆင်းရဲတဲ့နိုင်ငံဖြစ်သွားတာကတော့အံ့အားသင့်စရာတစ်ခုလို့ဖြစ်နေပါတယ်လူဦးရေရောပညာရေးရုပ်ဝတ္ထုတည်ဆာတာပါဘလို့ပဲနှိုင်းရှင်ရှင်ပတ်ဝန်းကျင်နိုင်ငံတွေထက်အဆအဆအရာရာတာတဲ့နိုင်ငံပိုပြီးချမ်းသာမယ်နိုင်ငံဖြစ်ပေမဲ့အခုတော့မဆင်းရဲတဲ့ပဲဆင်းရဲနေရတာပါဒေတာတွင်းမှာအချမ်းသာဆုံးဖြစ်ရမယ်နိုင်ငံအဖြစ်ကနေကမ္ဘောဒီးယားထက်တောင်နှိမ့်ကျနေတာအခုလက်တွေ့သာရကပါပဲလို့ပါမခဌာနသုံးသပ်သွားခဲ့တာပါ။ဒါပြင်လက်ရှိတိုင်းပြည်ဝင်ငွေနဲ့ပတ်သက်လို့
So the GDP numbers overstate what's actually taking place in Burma. So if you remove that from the equation and then look at how fast
တန်ငွေရောင်းရတဲ့ငွေတွေအပါအဝင်နိုင်ငံရဲ့ GDP ကိုစစ်အစိုးရသတ်မှတ်ထားတဲ့ဒေါ်လာကိုငွေ6ကျပ်နှုန်းနဲ့တွက်မယ်ဆိုရင်မြန်မာနိုင်ငံရဲ့ budget လိုအပ်ချက်ဟာ 3.5 ရာခိုင်နှုန်းရှိတာတွေ့ရမှာပါ။ဒါပေမဲ့ဒေါ်လာပေါက်ဈေးအမှန်7000နဲ့တွက်ရင်ဘတ်ဂျက်ဟာ1500နှုန်းအပိုဆောင်းနေတာတွေ့ရမှာပါအဲ့ဒီငွေတွေကသာမဖုံးမကွဲမှန်မှန်ကန်ကန်ပေါ်ပြပြီးတိုင်းပြည်ရဲ့စီးပွားရေးတိုးတက်မှုရရှိစေမယ့်နေရာတွေပြည်သူတွေရဲ့ဘဝတွေကိုတာယာဝါပြောစေမယ့်နေရာတွေမှာအမြန်ဆုံးသုံးစွဲမှုရှိလာမယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးဥမော်လာပါလိမ့်မယ်တကယ်တော့စစ်အစိုးရမှာတိုင်းပြည်တိုးတက်မှုရှိရေးအတွက်ဆောင်ရွက်ကျင်တဲ့ဆန္ဒအစ်စ်မှန်မရှိပါဘူးမြန်မာပြည်သူတွေလိုအပ်နေတာကတိုင်းပြည်စီးပွားရေးတိုးတက်လာဖို့အတွက်အမှန်တကယ်ဆောင်ရွက်လူစိတ်ရှိတဲ့အစိုးရတည့်ရပါပဲ2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရရောအခုနှစ်ရွေးကောက်ပွဲဝင်ကြမဲ့နိုင်ငံရေးပါတီတွေရဲ့အနေအထားအရပါသုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးရှေ့အလားအလာအတွက်ဘာမှအားရစရာမမြင်မိပါဘူးလို့ပါမောက္ခရှောင်းတန်နဲ့ကပြောပါရခင်ဗျာ